ကချင်ပြည်နယ်အတွင်းလူငယ်တွေနဲ့ပြည်သူတွေကြားထူးစိုးရိမ်စရာအနေထားကိုရောက်နေတဲ့မူရစေဝအန္တရာယ်တိုက်ဖျက်ရေးအတွက်လူမှုအင်အားထောင်ချီပါဝင်တဲ့ကချင်လူမှုဘိန်းကင်းဖြက်စီရေးအဖွဲ့ကစနေနေ့မှာကချင်ပြည်နယ်အတွင်းဘိန်းကင်းအများဆုံးစိုက်ပျိုးတဲ့နေရာကံပိုင်တီဒေသကိုတွားနေကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကကချင်လူမှုဘိန်းကင်းဖြက်စီရေးအဖွဲ့တွားဖို့ပြင်ဆင်နေချိန်မှာပဲဘိန်းကင်းပိုင်ရှင်တွေဘက်ကတားဆီးမှုတွေရှိခဲ့တဲ့အတွက်ခိတ္တရဆိုင်လိုက်ရပြီးတဲ့နောက်ပြီးနေအစိုးရဘက်ကလုံခြုံရေးယူပေးတဲ့အတွက်အခုလိုထွက်ခွာနိုင်တာလည်းဖြစ်ပါတယ်။အခုလိုကချင်ပြည်နယ်အတွင်းမှုရေးစေဝါတိုက်ဖျက်ရေးပြည်သူကလူအင်အားနဲ့ဆောင်ရွက်နေခြင်းတာဝန်ရှိသူတွေကလည်းပူးပေါင်းတင့်တယ်လို့ကချင်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းပြေဆုံးကိုမတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မူရစေဝါထုတ်လုပ်ရေးနဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတဲ့ကချင်ပြည်နယ်တွင်းမူရစေဝါပြဿနာကကချင်ပြည်သူလူထုနဲ့လူငယ်တွေအကြားအတော်လေးကိုအန္တရာယ်ကြီးမားနေတာဖြစ်ပါတယ်။လူငယ်တွေရဲ့အနာဂတ်နဲ့ပတ်ဝန်းကျင်လူမှုစီးပွားတွေအတွက်အထူးစိုးရိမ်စရာအနေအထားဖြစ်လာနေတဲ့အတွက်ကချင်ပြည်နယ်တွင်းမြို့နယ်ပေါင်းစုံသာသနာရေးကနေခရိယံအတင်းတော်ဂိုင်းပေါင်းစုံနဲ့လူမှုအဖွဲ့အစည်းတွေဒေသခံပြည်သူလူထုတွေပူးပေါင်းပါဝင်တဲ့လူဝင်အားထောင်တဲ့ခြေတဲ့ကချင်လူထုဘိန်းကင်းတိုက်ဖျက်ရေးအဖွဲ့အစည်းကဥဆောင်ပြီးတော့ဘိန်းကင်းတွေကိုတွားဖြတ်ကြမှာဖြစ်ပါတယ်ဇန်နဝါရီလ23ရက်နေ့စနေနေ့မှာတော့ကချင်ပြည်နယ်တွင်းမှာဘိန်းကင်းစိုက်အေကအများဆုံးစိုက်ပျိုးထားတဲ့ကချင်ပြည်နယ်တွင်းကကံပန်တီဒေသကိုလူရင်းအားထောင်နဲ့ခြိပြီးတော့ဘိန်းကင်းဖြက်စီးရေးခြိတတ်ကြတဲ့အခါကချင်ပြည်နယ်အစိုးရဘက်ကရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးယူပြီးတော့တွားရောက်နေကြပြီဖြစ်တယ်လို့ကချင်သတင်းစီရဲ့အက်ဒီတာကိုနော်ရင်းကပြောပါတယ
်ကချင်ပြည်နယ်မှာတကယ်နော်ဒီကပ်ပါယောဂါတကူပုံစံလူနော်အမီသားစုတိုင်းအင်ထောင်တိုင်းမှာလူလူပြဿနာဖြစ်နေတယ်ဒီပြဿနာကိုသူတို့ကလက်တူရှုထားတယ်ဖြေရှင်းလို့လည်းမရဘူးအခုကအဲ့ဒီဟာကိုလူမှုဖွဲ့စည်းတီးပေါ့အဓိကတော့ဒီကျွန်တော်ကချင်မှာအသက်ဆိုင်ရာအတင်းတော်ဂိုင်းပေါင်းစုံကသူတို့ကဥဆောင်ပြီးမှဒါလူမှုရဲ့ပြဿနာဒါမကပဲနဲ့ဒါတကယ်အမျိုးသားရေးပြဿနာလည်းဖြစ်နေလေအဲ့လိုမျိုးခံညွတ်ချက်ကိုသူတို့ထားပြီးမှနော်အခုလိုမျိုးပေါ့ဒီကမ်ပိုင်ဒီဒေတာဆိုတာကတော့နေသားဆောင်တဲ့သူရနေသားဆောင်တဲ့ထိန်းချုပ်တဲ့ဒေတာဖြစ်တယ်အဖက်မှာလည်းပဲဒီမှာနော်ဒီဘိန်းဆိုင်ကင်းအများဆုံးစိုက်တဲ့နေရာလည်းဖြစ်တယ်လူလူလလကိုစိုက်တဲ့နေရာလည်းဖြစ်တယ်ဆိုတော့အခုသူတို့အဲ့ဒီဒေတာကိုနော်ဒီလူထု 16,000 ကျော်ကျော်လောက်နဲ့သူတို့ကတော်ပြီမှာနော်ဒီလူထုအင်နာအကြီးဆုံးပေါ့နော်အကြီးမားဆုံးပေါ့ဒါနဲ့သူတက်ဖက်ရေလုံကနေသူတို့လုံဆောင်နေတာဖြစ်တာပေါ့
ကချင်ပြည်နယ်တွင်းမှာမွေးဇေဝပြဿနာကအနာဂတ်မျိုးဆက်တစ်ခုလုံးလူညွတ်တုံးစေတဲ့အထိဆူဆူဝါးဝါကြုံလာရတဲ့အနေအထားဖြစ်နေတဲ့အတွက်ဘာသာရေးခေါင်းဆောင်တွေကပူပေါင်းပြီးတော့လူမှုအင်အားနဲ့မွေးဇေဝတိုက်ဖျက်ဖို့လုံဆောင်ကြရတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ပေါကြာကပြောပါတယ
်ကချင်ပြည်နယ်မှာမွေးဇေဝကတော့အထူးပဲသို့ရင်ချာဖြစ်နေတာပေါ့နော်အခုချိန်မူလကအဆင့်တော့မှသို့ရင်ဖြစ်နေရတယ်မူလသားအရည်ကလေးရောမှမူရစေဝါကြီးတုံးပြဲလာတယ်အဲအခါအလဲမူရစေဝါကိုအခမဲ့လိုက်ဒီချက်ဖြူနေတဲ့လူတွေလည်းရှိရပါတော့အဲစမ်းတက်ကြည့်ပါတုံးကြည့်ပါဆိုပြီးမှမတုံးဘူးဆိုရင်လည်းမတုံးဘူးဆိုရင်လည်းစမ်းကြည့်ပါဆိုတာချင်းအဲ့လိုမျိုးတွေလိုက်ပြီးတော့ဖြန့်ပေးနေတဲ့ခါကျတော့ဟိုလူတွေတွေကစမ်းရင်းနဲ့အဲစမ်းနေစမ်းဟိုစမ်းရတဲ့ခါကျတော့ကြာလာတဲ့ခါကျတော့တုံးပြဲနေတယ်လို့ဖြစ်တယ်ပြီးတော့လည်းဒီအဲမူရစေဝါဖြန့်ဖြူးတဲ့လူတွေကလည်းပြောမကောင်းတဲ့ဒီဌာနဆိုင်ရာတွေဖြစ်နေတဲ့အခါကျတော့မူရစေဝါပပျောက်သွားတာမတွေ့ရဘူးပေါ့လေအဲအဲ့ဒါကြောင့်ပြည်သူလူထုတွေကလည်းကပါဝင်ပြီးတော့ကိုယ့်ရဲ့မိသားစုကိုယ့်ရဲ့ဖခင်လူကိုယ့်ရဲ့အကူမောင်ဦးကမောင်နှမတွေမိသားစုတွေကလည်းဒီလိုမူရစေဝါရဲ့အရန်တုံးသေးလာတဲ့အတွက်အဆုံးမခံရနိုင်တဲ့အတွက်ကြိုလို့အခုလိုမူရစေဝါတိုက်ဖျက်ရေးကိုစပြီးလှုပ်ဆောင်လာတာဖြစ်တဲ့အတင်းတော်ကနေဦးဆောင်ပြီးလှုပ်လာတာပေါ့နော်အတင်းတော်ကနေဦးဆောင်လာတဲ့အခါကျတော့အားလုံးပါဝင်လာတာပါအဲ့မှာအဲ့လိုလှုပ်လာတဲ့အခါမှာလည်းဒီအစိုးရပိုင်းဟိုရေးဌာနဆိုင်ရာရေးဒီနဲ့စစ်တပ်ပိုင်းကတော့အိတ်မဖြေနဲ့ဘူးပြီးတော့လည်းဒီစီးပွားရေးတမားကြီးတွေကဒီလုံကြီးတမားတွေကအဲ့ဒီကျေနပ်ကြတဲ့ခါကျတော့တိုက်ခိုက်မှုတွေမျိုးမျိုးကျမတို့ကြုံတွေ့ရလာပြီးပြရပါတယ်ဟာ
အခုလိုမျိုးလူမှုအင်အားနဲ့ဘိန်းဖြက်ရေးလောက်ကိုင်းနေတဲ့ပြည်သူလူထုရဲ့လှုပ်ဆောင်ချက်ကိုတပ်ဆိုင်ရာပြည်နယ်အစိုးရနဲ့လက်နက်ကိုင်ဖွဲ့စည်းတွေဘက်ကပူးပေါင်းပါဝင်ကူညီပံ့ပိုးပေးတဲ့နယ်လို့လည်းကချင်အရေးဆောင်ရွက်သူကိုနော်ရင်းကပြောပါတယ်ဘိန်းကင်းအများဆုံးစိုက်ပျိုးရာကမ်ပန်တီကိုတွားနေကြတဲ့ကချင်လူထုရဲ့ဘိန်းကင်းဖြက်စည်းအဖွဲ့ထဲမှာလူဝင်အား1600ကျော်ပါဝင်ပြီးတော့အဖွဲ့ငယ်ပေါင်း12ဖွဲ့ဖွဲ့ပြီးကားစီးပေါင်း60ကျော်နဲ့ခြိတက်နေကြတာ ဒီလူလူဒီကိုရဲရ50ခန်းကလုံခြုံရေးလိုက်ပါယူပေးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကဘိန်းကင်းဖြတ်ဖို့သွားနေတဲ့အချိန်ဘိန်းကင်းပိုင်ရှင်တွေဘက်ကလက်နက်တွေကန်ဆောင်ပြီးကားလမ်းမကိုပိတ်ဆို့ခဲ့တဲ့အတွက်ပြည်내အစိုးရဘက်ကကြားဝင်ဖြစ်ရှင်းပေးခဲ့လို့ဇန်နဝါရီလ22ရက်နေ့မှာဘိန်းကင်းဖြတ်စည်းရေးအစီအစဉ်ကိုကချင်တော်လိုင်းရဲ့အကျိုးဇန်နဝါရီလ6ရက်နေ့အထိလု